ကယားပြည်နယ်လက်ကောမြို့တော်မှာတိုက်ပွဲတွေဆက်ဖြစ်နေတာဟာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မကြာခင်ကမြန်မာနိုင်ငံခီးစဉ်တွင်ရခဲ့တဲ့တိုးတက်မှုတွေကိုထိခိုက်စေတယ်လို့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးဌာနကဒီနေ့ရက်စွဲနဲ့ထုတ်ပြန်ပါတယ်။လွိုက်ကောမှာစစ်ကောင်စီတပ်တွေနဲ့ PDF တွေကြားတိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေတဲ့ပေါ်အထူးပဲစိုးရိမ်တဲ့အကြောင်းလဲကမ္ဘောဒီးယားနိုင်ငံရဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရည် MFIC ရဲ့ကြေညာချက်မှာထုတ်ပြန်ထားပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်တွင်ကမ္ဘောဒီးယားနိုင်ငံရဲ့အမျိုးသားပြည်လဲတင်းမြတ်ရေးအတွေ့အကြုံတွေကိုမျှဝေခဲ့တဲ့အကြောင်းလဲထုတ်ပြန်ချက်မှာပါရှိပါတယ်။ကမ္ဘောဒီးယားငြိမ်းချမ်းရေးလုပ်ငန်းစဉ်ကနေရခဲ့တဲ့သင်ခန်းစာတွေအရသက်ဆိုင်သူအားလုံးရဲ့အပြည့်အဝပါဝင်မှုနဲ့သဘောတူညီမှုမရဘဲပြည်ပြည်စုံတဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြည်လဲတင်းမြတ်ရေးရနိုင်မှာမဟုတ်ဘူးဆိုတာဝန်ကြီးချုပ်ဟွန်ဆန်ကသူ့ခီးစဉ်အတွင်းအလေးနဲ့ပြောခဲ့တယ်လို့လဲကမ္ဘောဒီးယားနိုင်ငံရဲ့ဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီခံယူချက်နဲ့ညီသက်ဆိုင်သူအားလုံးပြစ်ခတ်ရဲစဲကိုလက်ခံတင်တယ်အကြမ်းဖက်လို့ရအားလုံးကိုရဆိုင်တင်တယ်အဆုံးစွန်ထိန်းချုပ်လှုပ်ဆောင်တင်တယ်အာဆီယံဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲပေါ်နိုင်ရေးလမ်းဖွင့်ပေးနိုင်ပြီးနိုင်ငံမှာငြိမ်းချမ်းရေးပြန်လည်တည်ဆောက်နိုင်ဖို့စီဥတည်တဲ့အခြေအနေတွေကိုထူထောင်နိုင်ဖို့ဆွေးနွေးညှိနှိုင်းမှုစတင်တင်တယ်လို့လည်းကမ္ဘောဒီးယားနိုင်ငံရဲ့ဌာနထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်